to the Voice of America in Burmese.
Mingla nan ne khema khmyar tora sin a lo mingla paung ne pye dung ja ba si lo American Pyaw su myo ro Washington DC ga ni su mon gaung taung lai par de. Bio American Tan Myanmar Bai season ga ni 2018 khu ne zon la 4 ye. Tin la ni me ne phe season ni ko me ne 6 na ye ga ni 9 na thi line meter 24 40 50 tu ga ni phan yu na sin nai ja de lo. Facebook phit de Bio ye Facebook seminar Bio Bambis news ma le a chain ne tabin ni na sin nai ja ba de khmyar.
ကျွန်တော်ဆမိုးပြီပါခင်ဗျာအခုနောက်ခင်စီစဉ်နေတာဝန်ယူတင်ဆက်ပြီပါမယ်မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ခင်သတင်းတွေကိုတော့ခင်မြို့တဲ့နယ်ကျွန်တော်ကြော်ကြော်တင်ပြပြပါပါဒီကောဘုံမှာရုရှားဝင်နှောက်ထားတဲ့ကိစ္စဆိုတဲ့စီစဉ်နေသူတွေနေတော့ကိုသမနာထွန့်ဖြစ်နေပြီဆိုတော့ဆုံးဖြတ်ဖို့လူတွေရဲ့ကိစ္စတစ်ခုဖြစ်တယ်လို့သမနာရဲ့ရှေ့နေသူကပြောပါတယ်ပုံစံကတည်းက ီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဥရီနဲ့ပတ်သက်ရင်တော့ဘေးဥပဒေမှထာဝရ perfect ဆိုတာမရှိပါဘူး။လူစွာဆုံးကျွန်တော်ဥရီရဲ့မင်းခင်ဖြစ်တဲ့ဖွေးစည်းပုံဥပဒေပေါ့လေ
။ဒါကတော့ပြန်ကြားရေးဒုတိယဝန်ကြီးဥအောင်လှထွန်းရဲ့ပြောကြားချက်ဖြစ်ပါတယ်။မြန်မာရေးတွေ့ဆုံဆွေးနွေးခန်းဆွေးနွေးမေးမြန်းခန်းအစီအစဉ်မှာအပြည့်စုံနားဆင်ကြရပါမယ်။ဒါအပြင်ပြင်သစ်လွှတ်တော်မှာကျင်းပတဲ့ရူဝင်ကြာဒုက္ခတဲ့အရေးနိုင်ငံတကာဆွေးနွေးပွဲအကြောင်းသတင်းတော်ကိုလည်းကြားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီးသူအမင်းရဲ့ပြည်တွင်းတုံးသက်ချက်စပါတလောထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်လေးကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ဆင်မျိုးတက်တို့ကကြောပြပေးကြပါလိမ့်မယ်ခင်ဗျာ
2026ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းနေတဲ့စစ်ဆေးရေးမှုတွေမိတာကိုသမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ကျေဆွမလားဆိုတာဆုံးဖြတ်ဖို့လိုတဲ့ကိစ္စရပ်တစ်ခုဖြစ်တယ်လို့သမ္မတထရန့်ရဲ့ရှေ့နေတူဖြစ်သူရူဒီဂျူလီယာနီကပြောပါတယ်။ဒါပေမဲ့လည်းသူတို့ဥပဒေအကျိုးဆောင်အဖွဲ့အနေနဲ့တော့သမ္မတကိုမေးမြန်းတာခွင့်မပြုခြင်းနဲ့သဘောထားပဲပိုရေးနေလို့ပြောပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုရော့ဘတ်မူလာရဲ့မိကွန်းတွေကိုဖြေဆိုခြင်းနဲ့သဘောထားရှိတယ်လို့သမ္မတထရန့်ကပြောထားတာကြားပါပြီ။ဒါပေမဲ့အမေရိကန်ခေါင်းဆောင်အနေနဲ့မိကွန်းတွေကိုမဖြေဆိုတင်ဘူးဆိုတာဆုံးဖြတ်ချက်ကြတော့မှာပါလို့တနင်္ဂနွေနေ့မှာ EBC ရုပ်သံကိစ္စနာကို Mr. Julian ကပြောပါတယ်။သမ္မတထရန့်မှာကြမ်းကြင်ပြီးမူသားထွက်ဆိုရဲဆိုတဲ့ထောင်ချောက်ထဲစာသွားနိုင်ပြီးရာဇဝတ်ပြုမှုတစ်ခုဖြစ်တဲ့ကြမ်းကြင်ပြီးလိန်လေထွက်လိန်လေတယ်ဆိုတဲ့ဆွဲချက်မျိုးတင်တာခံသွားရနိုင်တယ်လို့ Mr. Julian ကပြောပါတယ
်။ American သမ္မတ Donald Trump ကသူချင်းချောင်နေတဲ့အတိုင်းအခွန်တိုးပြီးကောက်တယ်နဲ့တခြားကုန်သွယ်ရေးဆိုင်ရာအရေးယူမှုတွေလှုပ်လာခဲ့နေဆိုရင်နှစ်နိုင်ငံကြားရရှိထားတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုပယ်ဖျက်ဖြစ်မယ်လို့တရုတ်အစိုးရကသတိပေးလိုက်ပါတယ်။ American ကုသရောင်းဝယ်ဝန်ကြီး Wilbur Ross နဲ့တရုတ်ဒုတိယဝန်ကြီးချုပ် Liu Hiro ရဲ့တရုတ်နိုင်ငံဘေကျင်းမြို့မှာတနင်္ဂနွေနေ့နောက်တချီဆွေးနွေးပွဲအပြီးမှာအခုလိုသတိပေးမှုထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲဟာနှစ်နိုင်ငံကြားကုန်သွယ်ရေးအငင်းပွားမှုတွေတိုးလာတာကိုညှိနှိုင်းမှုအတွက်ရည်ရွယ်ပြီးပြုလုပ်တာဖြစ်ပါတယ်။တရုတ်နဲ့ကုန်သွယ်မှုမှာအမေရိကန်ရဲ့လုံခြုံရေးပြည်နယ်မှုရောပါအောင်ကြိုးစားတဲ့အနေနဲ့အမေရိကန်ထွက်ကုန်တွေကိုပိုးပြီးဝယ်ယူဖို့အတွက်တရုတ်ကနေကတိပေးခဲ့တာပါပြီးခဲ့တဲ့နှစ်ထဲမှာပဲတရုတ်ကဒေါ်လာ385ဘီလီယံလောက်ထိအသာစီးရခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးပူးတွဲကြေညာချက်မထုတ်ပြန်ခဲ့တယ်လို့တစ်ဖက်စလုံးကလည်းအသေးစိတ်တွေကိုသတင်းမထုတ်ပြန်ပါဘူး
ဂျာမနီနိုင်ငံပါလီမြို့တော်ကခရီးရန်ဖျားကြောင်တစ်ခုမှာဓားတစ်ချောင်းကင်ပြီးလူတွေကိုလိုက်ရမ်းနေတဲ့မျိုးသားတူကိုဂျာမန်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်တဲ့အကြောင်းမျိုးတော်တာဝန်ရှိသူတွေကပြောပါတယ်ပါလင်ဖျားเจ้าမှာရမ်းနေတဲ့လူပြောက်ကိုညနေ4နာရီကျော်လေးမှာရဲတပ်ဖွဲ့ကပြစ်ခတ်လိုက်တယ်လို့ဂျာမန်ရဲတပ်ဖွဲ့က Twitter မှာရေးထားပါတယ်။အဲဒီလူရဲ့ခြေထောက်မှာဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပြီးရဲတပ်ဖွဲ့ဝင်တူဦးလည်းဒဏ်ရာရတယ်လို့နောက်ပိုင်းမှာထပ်ဖြည့်ပြောထားပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူး။အခင်းတရက်ကိုဝန်ထမ်းတူကအရေးပေါ်ဌာနစီဖုံးဆက်အကြောင်းကြားပြီးတဲ့နောက်ပါလင်နာဒေါမ်လို့ခေါ်တဲ့ပါလင်ဖျားเจ้าကြီးစီကိုရဲတပ်ဖွဲ့ဝင်တွေအလင်းမြန်တွားကြတာပါ။အဲဒီဖျားเจ้าကြီးဟာပါလင်မြို့တော်ကတမိုင်းဝင် Museum Island ပေါ်မှာရှိပြီးကဘာလက်ခီးသွားပြီးအထူးစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်ပါတယ်။ဒါနဲ့ရန်သူကအသက်53နှစ်အရွယ်မျိုးသားတူဖြစ်ပြီးဒီဖြစ်ရဟာအကျန်းဖက်ဝါဒနဲ့ဆက်ဆက်တယ်လို့ယူဆစရာဘယ်လိုအကြောင်းမှမရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောထားပါတယ်
။ Iran nuclear ရေးနိုင်ငံတကာသဘောတူညီချက်ကနေ American နှုတ်ထွက်သွားရဟာတရားမဝင်ချောင်းနဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေလည်း American လိုမလုပ်ကြဖို့အတွက် Iran နိုင်ငံချင်းဝန်ကြီး Mohammad Javad Zarif ကပန်ကြားလိုက်ပါတယ်။လက်မှတ်ရေးထိုးရမှာပါဝင်တဲ့ Britain တရုတ်ပြင်သစ် Germany နဲ့ Russia နိုင်ငံတွေကနိုင်ငံချင်းဝန်ကြီးတွေကို Mr. Zarif ကစာပေးပို့ခဲ့ကြောင်း Iran ဆိုတဲ့သတင်းဌာနကတနင်္လာနေ့မှာဖော်ပြပါတယ်။တကယ်လို့သဘောတူညီချက်ဆက်ပြီးမြဲစေချင်တဲ့ဆိုရင် American ပြည်တော် ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့က ဒီကြောင့်လည်းမစ္စတာဇရက်ကဆာမှာဖော်ပြပါတယ်အီရန်ရဲ့ရထားတဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတဲ့တစ်ဖက်သက်ဆန်တဲ့ဆိုးရတဲ့သဘောတူညီချက်ဖြစ်ပြီးအမေရိကန်ပြည်ထောင်စုကဒီသဘောတူညီချက်ကနေနှုတ်ထွက်ကြောင်းသမ္မတထရမ့်ကပြီးခဲ့လာတဲ့မှာပဲကြေညာခဲ့တာပါဒီသဘောတူညီချက်ဟာအရင်သမ္မတအိုဘားမားအစိုးရလက်ထက်ကနှိမ့်နိုင်တဲ့သဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ မှတားဆီးတာမျိုးမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ
်ဘယူအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 933 5.40 kHz 4839 5.48 kHz 6153နဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝီကနေဒင်းလာမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တော်ပြုတ်ပင်လယ်မှာဒီဥနိုင်ငံကစီးရဲတည်ဆောက်မှုတိုးချဲ့လာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ပြည်နယ်နဲ့ပြည်တွင်ကစစ်သည်မော်တွေအဲ့ဒီပြည်မှာကုံမုံသွားလာမယ်လို့သက်ဆိုင်ရာကော်ရီးဝန်ကြီးတွေကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကော်ရီးဆိုင်ရာဆွေးနွေးပွဲတွင်နိုင်ငံကော်ရီးဝန်ကြီးတွေကအဲ့လိုပြောသွားတာပါ။တောက်တိုးပင်လယ်ပင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေနောက်မှာအမေရိကန်ကရေတဲ့စစ်သည်မော်တွေကုံမုံသွားလာတာကိုမကြာခဏလုပ်လို့ရှိပြီးဒါဟာလူလက်ဆော်ကြီးကြောင်းသွားလာခွင့်ကိုကျင့်သုံးတာဖြစ်တယ်လို့ပြောပါတယ်။ပြည်နယ်ရေတဲ့သင်္ဘောတွေနဲ့ပြည်တွင်ကစစ်ရဲရင်တွေနဲ့ရေတဲ့သင်္ဘောတွေဟာစီတဲ့မှာမှာစင်ကာပူကိုတောင်းအဖို့ရှိပြီးအဲဒီကနေတဆင့်တောင်ကျိုးပင်လယ်တွေကတတ်မှတ်နေရတွေကိုတောင်းမှဖြစ်တယ်လို့ပြည်내ကဝေးဝင်ကြီး Florence Parley က Shangri-La Dialogue ဆွေးနွေးပွဲမှာပြောပါတယ်
။တရုတ်နိုင်ငံရဲ့တရားနာမင်းအရေးခင်မှာချဆုံးခဲ့ရသူတွေမိသားစုဝင်တွေကသူတို့ခံစားခဲ့ရတာတွေကိုအတိအမှတ်ပြုပေးဖို့ဂျွန်လ၄ရက်အရေးခင်ရဲ့အရေးပါမှုကိုပြန်ပြီးတိုင်းတာပေးဖို့26နှစ်မြောက်နှစ်ပတ်လည်နေ့နေ့လာချိန်မှာသမရရှိချင်းပင်ကိုတိုက်တွန်းခဲ့ကြပါတယ်။တရုတ်နိုင်ငံမှာ1989ခုနှစ်ဇွန်လ4ရက်နေ့ကဒီမိုကရေစီထုတ်ဖော်ဆန္ဒပြသူတွေတရားနာမင်းရင်းမြစ်မှာအဖြုတ်ခွင်းခံရတာဖြစ်ပါတယ်။လူပေါင်း1000ကျော်တည်ဆုံမယ်လို့ခန့်မှန်းကြတဲ့ဒီရေးခင်းတဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာပုံမှန်နည်းနဲ့မပြောရဲကြပါဘူး။ဘေကျင်းကတရားနာမင်းရင်းမြစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့အတွက်သတင်း9ပတ်ကြာညင်းချမ်းစွာထိုင်သိပိတ်မှောက်ကြတဲ့ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကိုဇွန်လ4ရက်နေ့မှာကွန်မြူနတီဒီအနာဘန်ရကတန်ချက်ကကာရီနဲ့ဖြုတ်ခွဲခဲ့တာဖြစ်ပါလေ။လွန်ခဲ့တဲ့26နှစ်အတွင်းတက်လာတဲ့ဘယ်အစိုးရကမှဒီကိစ္စအတွက်တောင်းပန်စကားမပြောခဲ့ကြောင်းတင်းနမင်းမိခင်များခေါ်ဒီအရေးခင်မှာတည်ဆုံးခဲ့ရသူတွေရဲ့မိဘတွေကဂျွန်လ4ရက်နေ့မတိုင်ခင်တည့်ရက်လို့ဂျွန်လ3ရက်နေ့စွဲနဲ့သမ္မတရှီကျင်းပင်စီစာပို့တာပါ။အမေရိကန်နိုင်ငံကြားရေးဌာနကလည်းတရုတ်နိုင်ငံတင်းနမင်းရင်းမြစ်မှာအကြမ်းဖက်ဖြုတ်ခွင်းခံမှုတွေအမှတ်ရနေကြောင်းနဲ့တရုတ်ဆိုးအနေနဲ့နိုင်ငံတကာကျင့်သုံးရမယ်ကျင့်ဝတ်တိုင်းနိုင်ငံသားအလုံးအခြေပိုင်ရပိုင်ခွင့်နဲ့လေးစားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဂျွန်လ3ရက်နေ့နေ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်
။ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အသင်းတွေရဲ့တနင်္ဂနွေနေ့ခြေစမ်းပွဲတွေမှာတော့ချန်ပီယံဖြစ်ဖို့ရည်ပန်းစားနေတဲ့အသင်းတွေထဲမှာပါတဲ့အုပ်စု E ကဘရာဇီးလ်အသင်းကအုပ်စု D ကခရိုအေးရှားအသင်းကိုအိမ်ကွင်းမှာ2-2နဲ့နိုင်ရသွားပါတယ်။ဥရောပထိပ်သီးအသင်းတစ်သင်းဖြစ်တဲ့အုပ်စု B ကစပိန်အသင်းနဲ့အုပ်စု E ကဆွစ်ဇာလန်အသင်းတို့စပိန်မှာကန်တဲ့ပွဲမှာတစ်ဖက်တစ်ကိုယ်စီနဲ့တည်ရကြပါတယ်။အုပ်စု E ကပဲကော့စတာရီကာအသင်းကကမ္ဘာဖလားဝင်ဝင်မရတဲ့မြောက်ပိုင်းအိုင်ယာလန်အသင်းနဲ့အိမ်ကွင်းမှာကစားရမှာတော့3-0ပြန်နဲ့အနိုင်ရပါတယ်။အုပ်စု A ကဆော်ဒီအာရေဗျအသင်းကတော့အိမ်ကွင်းမှာအုပ်စု C ကပီရူးအသင်းကို3-0ပြန်နဲ့ရှုံးပါတယ်။ကမ္ဘာဖလားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမယ့်ရုရှားနိုင်ငံမော်စကိုမြို့တော်မှာတော့ချန်ပီယံစုဖလားကြီးကိုကရီမလင်နန်းတော်အနီးကမန်နဇနရာရင်ပြမှာအများပြည်သူကြည့်ရှုဖို့အတွက်တနင်္ဂနွေကပြသထားလိုက်ပါပြီ။စုဖလားကြီးကိုရုရှားနိုင်ငံတဝန်မြို့အသီးသီးမှာလှည့်လည်တည်ဆောင်ပြီးတဲ့နောက်မော်စကိုမြို့တော်မှာအခမ်းအနားနဲ့ကျူးဆူပြသလိုက်တာဖြစ်ပါတယ်
။အိန္ဒိယနဲ့ပါကစ္စတန်ကြားနယ်မြေပိုင်ဆိုင်မှုအငင်းပေါ်နေတဲ့ကက်ရှမီးယားဒေသမှာတနင်္ဂနွေကဒါဇင်နဲ့ချီတဲ့အိန္ဒိယကင်းစခန်းတွေကိုပါကစ္စတန်စစ်သားတွေကတိုက်ခိုက်ခဲ့တဲ့အတွက်ပြည်သူ12ဦးသေဆုံးပြီးအရသာ10ဦးဒဏ်ရာရခဲ့တယ်လို့ ဒီနေ့နဲ့ရှီလန်ဒေတာမှာနှစ်ဖက်အပြန်အလှန်ပြစ်ခတ်နေမှုတွေရှားဆဲပြီးလွန်ခဲ့တဲ့5နှစ်တုန်းကရခဲ့တယ်အပြည့်သဘောတူညီချက်တိုင်ပြန်ပြီးလိုင်းလာဖို့အတွက်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောတူညီမှုရခဲ့ပြီးတရင်တပတ်တော်မပြည့်ခင်မှာအခုလိုပြန်လည်ပြစ်ခတ်မှုတွေဖြစ်ပေါ်လာတာပါဒေတာရင်းတင်းမှမှုပြောရစီဖို့အတွက်ပြဿနာတစ်စုံတရာပေါ်ရင်ဒေတာဆိုင်ရာတတ်
ဒီလိုမျိုးတွေကိုလိုက်ရန်နေတဲ့အမျိုးသားတူကိုကြားမှာပြောပါလိမ့်မယ်လို့ဒီအဲလိုရုရှားနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးဂျွန်ဟန်စမန်ကပြောပါတယ်။ထိပ်သီးအစည်းအဝေးတစ်ခုလုပ်မယ်ဆိုရင်တမရကတင့်တော်တဲ့အချိန်မှာပြောဖို့လိုအပ်တာကိုပြောပါလိမ့်မယ်လို့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနရဲ့ Fox and Friends အစီအစဉ်မှာတမ္မကြီးဟန်စမန်ကအခုလိုပြောတာပါ။
သမရပူတင်နဲ့ထိပ်သီးအစည်းအဝေးလုပ်ဖို့လမ်းဖွင့်ထားတယ်လို့သမရထရမ့်ကပြောထားပါတယ်။ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ခြင်းနဲ့လို့လည်းသမရကထပ်ခါတလဲလဲပြောထားပူပါတယ်ခင်ဗျာ။ဒီဘက်ကမ်ဝါရှင်တန်ဒီဗွိုက်စ်အော့အမေရိကန်သီအိုအေ ပြင်သစ်လွှတ်တော်ကဒုက္ခသည်အရေးဆွေးနွေးမှုကြောင့်သတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကျေပြန့်ပြီးတော့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်တက်တည်အထောက်အထားတွေအရနိုင်ငံတကာရာဇဝတ်ခုံရုံးထိတွားမယ်ဆိုရင်တွားဖို့လိုအပ်တဲ့အကြောင်းကနေဒါဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘော့ဘရီကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒ
Bangladesh Nanganga, Rohingya Dukha de Tatane, Nyama Nanganga, Pine, Nyimban Kayare, Rohingya Atawa, Cheney Bo, Nanganaga, Swinu Puesure, Gausene, Timbare, Siwigu, Dintit, Ludoga, Dintit, Bangladesh, Mesuimia, Puegani, Sisingeraba, Diswinu Puema, Iran, Noble Ninja Sushi, Sharin Ibadi, Bangladesh Ludo Okta, Dr. Sharin Shamin Chowdhury ne Canada Winjijo Justin Trudeau ye Myanmar naingan san ya athu kosle Bob Rado apwe ma saka atiti pyo cha kha ja bare Myanmar ne Bangladesh naingan rwe ko ko rai twa yauk pi chinou to ha lu da rwe phit de so ra thuro ko pyo lai ba so re khaw sin ne April la ga asin khan sa yee ta kha de Myanmar naingan san ya Canada athu kosle Bob Rado ga ro yakhan ti ne myaw pai ma lu khwin yee chho phaw mu su swae jet twi twet Tawin Shi Duriku, Tiasi in Aye, Yashi Lare, Tati, Tau Ta, Kailomu Apoma, Nanganaga Koyo, T, Twadine, so in Toyama Pitelu, Akulo, video, Megungani, the Saint Pioja Gavare.
We know that crimes against humanity have been committed. And wherever that evidence leads us,
crimes against humanity, Judamunebo, Judone, Yazumu, Yaudes, or General Tibare. He dwell Yashi Lare, Tati, Tau Tariga, Nombiarezi, who were General Toyama. Peti Vetodo, General Mupimini, Losama Pipare. အဲ့ဒီအတွက်လေကျွန်တော်တို့ခိုင်ခိုင်မာမာရက်တရားမှာဖြစ်ပါတယ်။ထောက်ခံနိုင်တဲ့နည်းလမ်းတွေတွေ့ရှိနေပါတယ်။ICC နိုင်ငံတကာရာဇဝတ်ကုန်ရုံးလူမျိုးကောင်စီရဲ့ထောက်ခံမှုနဲ့ICC ကိုသွားဖို့လုပ်နိုင်ပါတယ်။ကျွန်တော်တို့အတွက်လိုအပ်တာကထောက်ထားအချက်လက်တွေကိုစနစ်တကျစုဆောင်မှုဖြစ်ပါတယ်။တပ်ဖြတ်မှုရက်ဆက်မှုတွေပါဝင်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြည်မှုနဲ့လူမျိုးတုံး
စစ်ဆေးမဲ့ကော်မရှင်အသစ်တစ်ခုထပ်မံဖွဲ့စည်းဖို့ရှိကြောင်းနဲ့နိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်အဖွဲ့ဝင်၃ဦးပါဝင်မှာဖြစ်ပြီးပြည်ရင်းပြည်ပကဥပဒေရေးရာနဲ့ဤပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်တယ်လို့မေလကုံပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြင်သစ်လွှတ်တော်မှကျင်းပတဲ့ဆွေးနွေးပွဲမှာတော့ကမ္ဘာမှာလူသားချင်းဆိုင်ရာဒုက္ခအကျက်အတဲအကြီးဆုံးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကိုကနေဒါအစိုးရအပါအဝင်နိုင်ငံတကာအနေနဲ့နံပါတ်၁ဦးစားပေးအစ်စ်အနေနဲ့ဖြေရှင်းဆောင်ရွက်ဖို့ဘော့ဘရေးကတိုက်တွန်းသွားပါတယ်
that we need to keep the humanitarian crisis in Bangladesh and Myanmar
in Bangladesh and Myanmar ရှိနေတဲ့လူသားချင်းဆိုင်ရာချက်ချက်ကိုကျွန်တော်ဆောင်ရွက်နေမှုရဲ့ဦးစားပေးရှိတဲ့အစ်စ်အနေနဲ့ဆက်လက်ဆောင်ရွက်ဖို့လိုပါတယ်အလွန်ကြီးမားတဲ့လူသားချင်းဆိုင်ရာဒုက္ခအကျက်အတဲကြီးဖြစ်ကျွန်တော်တို့အသိမှတ်ပြုဖို့လိုပါတယ်မိုးရဒီကာလရောက်လာတဲ့အမျှဒုက္ခတွေရင်ဆိုင်ရမယ့်အခက်အခဲတွေဟာအရင်ကတည်းကအစမတန်ဆိုးဝါးလာမယ့်အခြေအနေရှိတယ်ဆိုတာကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ်
။ရိုဟင်ဂျာအကျက်တဲကိစ္စဖြေရှင်းရမှာအဓိကအရေးကြီးဆုံးကဒုက္ခတွေလုံလုံခြုံခြုံဂုဏ်သိက္ခာရှိရှိနေရပြန်ရေးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ရီကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုပြောသွားပါတယ်။
Bangladesh is pursuing a two-pronged strategy. One, engaging with Myanmar by
Bangladesh ဘက်ကနှီးပြောင်းနှစ်ခုကိုချမှတ်ထားပါတယ်။နံပါတ်1ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးဆက်ဆက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒုတိယအချက်ကတော့ကုလသမဂ္ဂအပအဝင်နိုင်ငံတကာအတိုင်းအဝန်ကိုစီရင်မှာဖြစ်ပါတယ်။ရွန်ဂျာချက်တဲကိုဖြည့်ရှင်းဖို့အတွက် Bangladesh ဟာသက်ဆိုင်သူအလုံးနဲ့တန်တမန်ဆက်ဆံရေးအပြုသဘောဆောင်ဆက်ဆံရေးကိုလက်ကင်ပြုထားပါတယ်။ဒီပြဿနာအတွက် Bangladesh အနေနဲ့ငြိမ်းချမ်းတဲ့အဖြေရဖို့အတွက်ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်
။ဒါ့အပြင်ဒုက္ခသည်တွေနေရပြည်ရေးမှာလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့အကူအညီမရှိမဖြစ်လိုအပ်ကြောင်း Bangladesh လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။
On bilateral front, so far, three necessary instruments on the
table. Nanyang the board to Nigeria, Dukha Devi, Jampo Yibo, Achet Tongcheku, Nyamana the board to Tabari. Hadam attention, Mount of Kara, Ruinjari Nine, Nyamabe Chama Shini, the Tru Niago, Long Long Chong Chong, Kondika Shishine, Piantona, and Mapipari. Through Chichan Nitai Mune, Nyamalumu Pesine, Tatare Ponsi Nitai Mugada, Yishi Nin Jambu, the Ama Kanema Pipari.နောက်ပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်မြောက်ဖို့အတွက်လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ပံ့ပိုးမှုတွေကမရှိမဖြစ်လိုအပ်ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကျမတို့နဲ့အတူရှိနေဖို့လိုအပ်ပါတယ
်။ပြည်ခဲ့တဲ့သတင်းဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်တို့နဲ့မြန်မာအစိုးရကြားပထမဆုံးအကြိမ်နားလည်မှုစာကျွန်းလွှာကနအူးသဘောတူညီချက်တချို့ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။မှတ်ရင်းနိုင်ပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာလည်းမြန်မာနိုင်ငံဝေဖန်ခံရတာကိုတံပြန်နိုင်မှုအတွက်သတင်းမီဒီယာပုံမှန်လွတ်လပ်ခွင့်ရှိအောင်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတော့ပြန်ကြားရေးဒုတိယဝန်ကြီးဥအောင်လှထွန်းကပြောပါတယ်ရန်ကုန်ခြေစိုက် VOA မြန်မာပိုင်းအစီအစဉ်ရဲ့တာဝန်ခံဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ဒီလိုလားကျွန်တော်ကပြောသွားရလို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျ
ာအချိန်မှာဒီသတင်းမီဒီယာသမားတွေပေါ့အခုတလို့အရေးယူခံရတာတွေကတိုးလာတယ်တိုးလာတဲ့အတွက်ကြောင့်မလို့ဒီဘာဖြစ်လို့ဒီလိုမျိုးသတင်းမီဒီယာသမားတွေဒီအရေးယူခံနေရတာလဲပေါ့အဲ့ဒါမှာဆရာကဘယ်လိုပြောခဲ့လဲဆိုတော့မီဒီယာသတင်းမီဒီယာကောင်စီရဲ့အားနည်းချက်ပေါ့နော်အဲ့တော့သတင်းမီဒီယာကောင်စီအားကောင်းအောင်ဆိုပြီးတော့ကဘယ်လိုများကြံပေးကြမှာလဲရှင်ကိုလည်းသတင်းမီဒီယာကောင်စီမှာအကြအကြီးလုံလာခဲ့တဲ့လူတစ်ယောက်နေ
ဟုတ်ပါခင်ဗျာဟုတ်ပါခင်ဗျာအော်ကျွန်တော်အတွေ့အကြုံရပါလိအင်းလင်းချင်းနိုင်ငံတွေမှာကျွန်တော်အိန္ဒိယတို့ဆရီလန်ကာတို့အင်ဒိုနီးရှားတို့မှာနဲ့ကျွန်တော်ရင်းနှီးနှီးဆက်ဆံမှုရှိပါတယ်ရောက်လို့ရောက်ဖို့ပါတယ်အဲဘာတွေ့ရဆိုတော့သူတို့နိုင်ငံတွေမှာသတင်းမီဒီယာသမားတယောက်ကိုသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူလို့ရှင်အမြဲတမ်းသတင်းမီဒီယာကောင်စီကပဲအရေးယူပါတယ်သူအစိုးရကတိတ် direct လုပ်လို့လည်းမရှိပါဘူးခင်ဗျာသူက buffer တစ်ခုလိုခံထားတာပေါ့ကျွန်တော်အဲ့ဒါလေးကိုအားကျလို့ပါဥပမာအင်ဒိုနီးရှားမှာဆိုရင်သတင်းသမားတယောက်ကိုတဲ့သူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်သတင်းမီဒီယာကောင်စီကိုအရင်အကြောင်းကြားပါတယ်။အဲ့ဒီဟာအတွက်အင်ဒိုနီးရှားရေးတပ်ဖွဲ့နဲ့သတင်းမီဒီယာကောင်စီကြားမှာ MOU ထိုးထားပါတယ်။ပြီးခဲ့တဲ့နှစ်ကကျွန်တော်အင်ဒိုနီးရှားရောက်ပါတယ်။ပြီးခဲ့တဲ့နှစ်တည့်အတွင်းမှာအမှုပေါင်း90ကျော်ထင်ပါတယ်သတင်းမီဒီယာသမားတွေကိုဆွေးတဲ့ဟာအဲ့ဒါကိုတက်တာခွင့်ရခဲ့တယ်။သတင်းမီဒီယာကောင်စီကပဲဝင်ပြီးတော့ဖြည့်ရှင်းပေးတယ်။တခြားနိုင်ငံတွေမှာလည်းအဲ့လိုရှိပါတယ်။နောက်တစ်ခုကျွန်တော်အလေးနဲ့ထားပြောချင်တာကသတင်းမီဒီယာကောင်စီဆိုတာ activist group မဟုတ်ပါဘူးခင်ဗျာ။သူကဒီ MO ဒီပြည်ကြေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ရပါတယ်။တချို့နိုင်ငံတွေပါဆိုတော်တော်လေးကိုနင်းနီးဆက်ဆက်ပူးပေါင်းဆောင်ရွက်တာရှိပါတယ်။ကျွန်တော်ကအဲ့လိုအခင်းချင်းမျိုးကိုလိုချင်တာပါ။ကျွန်တော်ကိုယ်တိုင်သတင်းမီဒီယာကောင်စီမှာဒုတိယဥက္ကဋ္ဌလုပ်နေခဲ့တုန်းကဒီလိုဟာမျိုးဖြစ်ဖို့စ조사အားထုတ်ခဲ့ပါတယ်။သို့တော့သိစိတ်တိုင်းကြားလောက်အောင်မဖြစ်နိုင်ခဲ့ဘူး။ဥပဒေမှာလည်းကန့်သတ်ချက်တွေရှိပါသေးတယ်။ဥပဒေတချို့လည်းပြင်ဆင်ဖို့လိုပါခင်ဗျာ။သတင်းမီဒီယာကောင်စီဆိုတာနောက်တစ်ခုကဒီသတင်းမီဒီယာသမားကြီးပဲဝင်ပါလို့မရပါဘူးခင်ဗျာ။ဘက်ပေါင်းစုံကပါဖို့လိုပါတယ်။ဥပမာပြောရင်လည်းတရားသူကြီးဟောင်းတွေပါတယ်ဥပဒေပညာရှင်တွေပါတယ်နှိပညာရှင်တွေပါတယ်အလုံးချစ်ချစ်လေးလေးနံပေါ်လေအတိတ်အတွေ့အကြုံရင်းကျက်ပြီးတော့အလုံးလူယိုသေးရှင်ယိုသေးပုံကိုယ်တွေပါခဲ့ရင်ပို့ပြီးတော့ဆောင်ရွက်နိုင်မှာပါကျွန်တော်အဲ့ဒါကိုညွှန်းခဲ့တာပါခင်ဗျဟု
တ်ကဲ့ပါအခုသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေကလည်းတကယ်တော့ဟို comprehensive ပေါ့အလုံးစုံပြီးပြည့်စုံတယ်လို့ပြောလို့မရဘူးပေါ့နော်အဲ့တော့သတင်းမီဒီယာဥပဒေပြန်လည်ပြင်ဆင်မှုကိစ္စနဲ့ပတ်သက်တော့အခြေအနေဘယ်လိုရှိပါလဲရှင
်ဟာဥပဒေနဲ့ပတ်သက်ရင်တော့ဘယ်ဥပဒေမှထာဝရ perfect ဆိုတာမရှိပါဘူးလူစွာဆုံးကျွန်တော်ဥရီရဲ့မင်းခင်ဖြစ်တဲ့ဖွေးစည်းပုံဥပဒေပေါ့လေသူကတိတ်ပြီးတော့လောတဲ့အခါ rush တုတ်တဲ့အခါကျတော့လက်ထန်လိုက်ပြီးတန်ပြင်ဖို့ကြတော့ခက်တယ်ကျွန်တော်သတင်းမီဒီယာဥရီရဲ့စက်တန်းကလည်းနှစ်နှစ်ကျော်သုံးနှစ်လောက်ပဲရှိပါသေးတယ်အရင်စိုးရလက်ထက်ကပြတ်တန်းနေတာပါအဲ့ဒါကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်အဲ့ဒီသတင်းမီဒီယာဥပဒေပေါ်ထွန်းလာတဲ့ ဲ့ဒါကြောင့်လေသတင်းမီဒီယာကောင်စီဆိုတာပေါ်ထွန်းလာပါလေအဲ့ဒါကြောင့်လေပို့ပြီးတော့ဒီအခင်းချင်းမှာမီဒီယာအခင်းချင်းမှာပို့ပြီးတော့ပြည်စုံလာတော့ပေါ့လေတိုးတက်လာတာအဲ့ဒါမှဒီသတင်းမီဒီယာဥပဒေမှာကျွန်တော်တို့နှစ်နှစ်လောက်သူ့ကိုလက်တွေ့ကျင်းသုံးလိုက်တဲ့အခါကျတော့အားနည်းချက်တွေတွေ့ရပါခင်အဓိကအားနည်းချက်ကဒီသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍပါခုနလိုပေါ့သတင်းသမားတယောက်အပေါ်မှာသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့မကျေနပ်ချက်ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်စီလို့ပြောထားပါတယ်အဲ့နိုင်စီတလုံးဆိုတာအင်္ဂလိပ်လိုပြောမေပေါ့အဲ့မှာတန်ချာရမြည်ဆိုရင်တော့မဖြစ်မနေလာတော့မယ်အဲ့ဒါကိုလေအဲ့ဒီသတင်းမီဒီယာဥပဒေရေးဆွဲတုန်းကကျွန်တော်လေးပါခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကဟိုမှာနိုင်ငံရေးသတင်းဌာနတစ်ခုမှာလုပ်နေတော့တိတ်ပြီးတော့ထိထိဝဝတက်တက်ကြွကြွမပါခဲ့ရပါအဲ့မှာတော့အဲ့ဒါကိုတန်ချာရမြည်လို့လုပ်ရင်ကောင်းမလားဒါလေးစဉ်းစားစရာတစ်ခုပါဒါကတော့တန်ချာလေးရဲ့သဘောပေါ့ဖွင့်ပြထားတဲ့သဘောပေါ့ဆိုတော့သတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍကိုပို့ပြီးတော့မြင်မာတဲ့ဟိုကတခုတော့ပါဖို့လိုမယ်ထင်ပါတယ်။အဲ့ဒီမှာသူ့မှာလည်းသတင်းမီဒီယာကောင်စီကိုဖွေးစည်းတဲ့အခါလဲ complaint mechanism ကိုကင်ဖို့အတွက်ပေါ့။တိုင်တန်းတဲ့အမှုတွေကိုကင်ဖို့အတွက်အင်အားအလုံးလောက်ရှိဖို့လိုပါတယ်။ကျွန်တော်ရှိတုန်းကဆိုလဲအမှုပေါင်း100နီးပါးလောက်ကင်ခဲ့ရပါတယ်။နေတိုင်းလိုလိုကျွန်တော်အစည်းအဝေးရှိပါတယ်။ complaint committee အစည်းအဝေးရှိတယ်၊ညှိနှိုင်းရတယ်၊တိုင်ပင်ရတယ်၊တချို့ဟာတွေကိုဆိုကျွန်တော်တို့ကပဲတောင်းပန်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းကိုလေ။ဘယ်ဟိုဖက်တွေကိုလဲတောင်းပန်ခိုင်းတာပေါ့။တောင်းပန်ရုံနဲ့ပဲပြီးတော့ပါတယ်။အဲ့တော့လူတွေတော့မသိတော့ဘူးပေါ့ဗျာဖြစ်ခဲ့ရဲဆိုတာ။
ဟုတ်ကဲ့ပါသူနိုင်ငံတကာရဲ့အမြင်ပါပေါ့နော်ဒီမှာနိုင်ငံရဲ့ image ပေါ့ဒီမှာနိုင်ငံရဲ့ပုံရိပ်ကအတော်လေးကိုမေးမြန်းပြီးတော့ကြာဆင်းနေတာတွေ့ရပါတယ်အဲ့တော့နိုင်ငံတကာရဲ့အမြင်မှာဒီမြန်မာနိုင်ငံပေါ့အမြင်ပြောင်းလဲလာအောင်ပေါ့ပြုသဘောဆောင်ပြီးတော့ဟိုချင့်ကတ်တဲ့သဘောဖြစ်လာအောင်လို့ပြည်ချာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒါလည်းဒီနေ့ပြည်ချာရေးမှာတာဝန်ရှိတဲ့ပြည်ချာရေးဝန်ကြီးဌာနအနေနဲ့ဘယ်လိုနည်းပြမှာမဟာဗျူဟာတွေညာချက်မှတ်ဖို့စဉ်းစားထားပါလိမ့်ရှိ
အခုအဲ့ဒီမဟာဗျူဟာရဲ့တစိတ်တပိုင်းအဖြစ်ကျွန်တော်တို့ VOE ကိုလက်ခံတွဲဆောင်နေတာပါကျွန်တော်အနေနဲ့ကတော့အဲ့ဒီလိုဖြစ်ခဲ့ရတာကျွန်တော်တို့ရဲ့ပုံရိပ်ဟာပေါ့လေနိုင်ငံတကာအတိုင်းအဝိုင်းမှာညှစ်ထိခဲ့ရတာကျွန်တော်တိတ်ဆိတ်မကောင်းဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဟိုကပြောနေမြန်မာ narrative ပေါ့နော်နိုင်ငံတကာအဆိုင်ဝိုင်းအပေါ်မှာမြန်မာအကြောင်းကိုပြောပြခဲ့တာမှာကျွန်တော်တို့အားနေခဲ့ပါတယ်။ဒါတို့ပြည်တွင်းမီဒီယာကသိအားနေခဲ့တယ်။ပြည်တွင်းမီဒီယာကိုကြည့်လိုက်ရင်နိုင်ငံပိုင်မီဒီယာဆိုတာရှိပါတယ်။နောက်ပုဂ္ဂလိကမီဒီယာပြည်တွင်းကနှစ်ခုလုံးကတော်တော်အားနေပါတယ်။ကျွန်တော်ကပုဂ္ဂလိကမီဒီယာကိုကျွန်တော်အပြစ်တင်တာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီတရော့ပြန်ဒီမိုကရေစီမှာတွေးလာရတဲ့ဒီစင်ခေါ်မှုတွေဟာတော်တော်ကိုများပြားပါတယ်။ကျွန်တော်လေးလာမိသလောက်ကျွန်တော်ဘဝမှာတစ်ခါမှမတွေ့ဘူးပါ။ကျွန်တော်ထက်အများကြီးစီနီယာဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းမေးကြည့်ပါတယ်။တစ်ခါမှလည်းကျွန်တော်တို့နိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR ပေးမှုဟာဒီလောက်ထိမများပြခဲ့ဘူး။သို့သော်မီဒီယာကမကန့်ကျင်ဆိုင်ဘူး။အဲ့ဒီခါကျတော့ကျွန်တော်တို့ကနိုင်ငံတကာမီဒီယာကိုပဲအားထားခဲ့ရပါတယ်။နိုင်ငံတကာမီဒီယာလည်းတချို့တဝက်ကလည်းဟိုဖြစ်ပါတယ်။တခါတလေလည်းအဲ့လိုမျိုးတွေပလွေးပုံဖော်လာတယ်ရှိပါတယ်။အဲ့ကျွန်တော်တို့အနေနဲ့ကတော့မီဒီယာကိုမီဒီယာအခင်းချင်းကိုကိုကောင်းအောင်လုပ်ချင်ပါတယ်။တခုနံပါတ်1က access to information ပါ။အဲ့ဒါကို improve ပြအောင်လုပ်မယ်။နံပါတ်2ကတော့ဒီ freedom of press ပါ။တရင်လွတ်လပ်ခွင့်ပေါ့။အဲ access to information ကောင်းအောင်လုပ်ဖို့အတွက်ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုဒီသူတို့အနေနဲ့ဒီသတင်းသမားတွေစီစဉ်စီထိုက်တဲ့အချက်လေးတွေကိုကြိုးပြီးတော့ proactive disclosure လုပ်ဖို့အတွက်ကျွန်တော်တို့အဲ့ဒါကိုကူညီဆောင်ရွက်ပေးနေပါတယ်သူတို့ရဲ့ website တွေမှာပေါ့ social media မှာတည်တင်းစီထိုက်တာကိုမေ့စရာမလိုဘဲနဲ့လုပ်ဖို့နောက်တစ်ခါ reactive disclosure လုပ်ပေးတုံးပါတယ်အင်္ဂလိပ်လိုခေါ်ရင်တော့လေသူကပါသတင်းသမားတွေမေးမြန်းလာတဲ့အခါအလွေတကူနဲ့တုံ့ပြန်ဖို့ချက်ချင်းတုံ့ပြန်ရမယ့်ကိစ္စရှိတယ်အချိန်ယူပြီးတော့ပြောရမယ့်ကိစ္စရှိတယ်အဲ့ဒါအတွက်ဆက်ဆက်မှတ်ကျွန်တော်တို့ဒီ information team တွေထားဖို့အဲ့ဒါကဒီအစိုးရတစ်ခုလုံးရဲ့ e-government project ပိုင်းလေးပါပါတယ်ခင်ဗျာ။နောက် spokesperson ကိုဆက်ဆက်မှတ်ထားဖို့အခုဆိုရင်ဟိုတို့အမြဲတမ်းအတွန်းဝင်တို့တွေ့ဖက်အတွန်းဝင်တွေကိုတာဝန်ပေးရပါတယ်။သူတို့မှာတခြားကြီးမားတဲ့ရုံးလုပ်ငန်းလည်းရှိပါတယ်။နောက်မီဒီယာသမားကိုလည်းကန့်ကြွေးရမယ်။ဒါကဒီရေရှည်မှာတော့ဖွေးစည်းပုံမှာပြောင်းလို့လုပ်မယ်ထင်ပါတယ်။ဆက်ဆက်မှတ်ကို spokesperson ထားမယ်။ information team ထားမယ်။နောက်ဒီသတင်းသမားတွေကိုဒီတရင်းစားလွတ်လွတ်ခွင့်ကိုအဟန်တာပြုတဲ့ဥပဒေတွေရှိပါတယ်။အဲ့ဒါကျွန်တော်တို့ review လုပ်နေပါတယ်
။ဟုတ်က
ဲ့ပါ။ review လုပ်ပြီးတော့ဒီ SOP တခုပေါ့လေ။တပင်းကြီးစံဟိုကတခုပေါ်ထွန်းဖို့အတွက် standard operating procedure တခုပေါ်ထွန်းဖို့စူးစမ်းနေပါတယ်။ဒါလူခွင့်ရေးကော်မရှင်တွေပါပါတယ်။ကာကွယ်ရေးဝန်ကြီးဌာနပါပါတယ်။ PTA ပါပါတယ်။ကျွန်တော်တို့ focus ministry ပါ။နောက်တစ်ခုကတခြားလိုအပ်တဲ့ဥပဒေအစ်စ်တွေလည်းကျွန်တော်ရေးဆွဲဖို့လုပ်ပါတယ်။အဲ့ဒီမှာ right to information law ပါပါတယ်။အခုဆိုကျွန်တော် zero draft ရနေပါပြီ။အမကြာခင်သုံးသပ်ပြီးလွတ်တော်ကိုတင်ဖို့အစီအစဉ်ရှိပါတယ်။တခြားအန်ဒရီရှိတဲ့ဥပဒေရှိပါတယ်။ဥမာပြောရင်သူ66ကကြီးပေါ့
။ဒါလည်းအဲ့ဒါ
မျိုး။မှန်ပါတယ်ခင်ဗျာ။အဲ့ဒီဟာဆိုရင်ကျွန်တော်သတင်းသမားဘွားကလေးကကျွန်တော်ပထမဟိုကမသိခင်တုန်းကဆိုကျော်တော်လေးကိုကြည်ဟာကိုကျွန်တော်ဟိုကဖြစ်ခဲ့ပါတယ်။လုံးဝမလိုလားခဲ့ဘူးကျွန်တော်။အဲ့ဒီဟာကိုဆက်ညင်နေချိန်မှာကျွန်တော်ရှေ့ဆုံးကပါပါတယ်။ဒါပေမဲ့ကျွန်တော်လေးလာလိုက်တော့ဘာတစ်ခုတွေ့ရလဲဆိုတော့အဲ့ဒီကျွန်တော်ဆွီဒင်တို့ဘာတို့ကမိတ်ဆွေတွေနဲ့တွေ့ပါတယ်။တခြားအပြင်မှာဖိုရန်တွေမှာတွေ့တော့ဆွေးနွေးဖြစ်တော့သူတို့ကမင်းတို့မှာတယ်လီကွန်လောလောကိုဖျက်လိုက်ပြီဆိုရင်လေမင်းတို့ကစိုက်ဘာလောမရှိသေးဘူးတဲ့အဲ့တော့စိုက်ဘာခရိုင်းဆိုအရင်ဖြစ်လာလိမ့်မယ်တဲ့ ကျွန်တော်ဖိရီဝင်လေးလာလိုက်တော့ကျွန်တော်တို့မှာတယ်လီဖုန်း3လေးလူက33တန်း30ရောရှိပါ330ကျော်အင်တာနက်3လေးဆိုရှယ်မီဒီယာ3လားလေ18တန်းလောက်ရှိပါတယ်လူဆိုလူတယောက်တည်းမှာအကောင့်ဆယ်မျိုးမျိုးရှိတယ်ပြီးတော့ဒီဟာနဲ့ပတ်သက်လို့လုံးဝကျွန်တော်တို့မှာလေ့ကျင့်ထားခြင်းမရှိဘူးခင်ဗျာ ethical issue နဲ့ပတ်သက်လို့ပါလေ now street journalism နဲ့အများကြီးပဲတယ်လီဖုန်းတစ်လုံးရှိရင်အားလုံးကလုပ်လို့ရတယ်ဆိုတော့ cyber crime နဲ့ andrew ဟာကြီးမားပါတယ်အဲ့ဒီတော့ cyber law ကိုလည်းကိုရေးဆွဲနေပါပြီကျွန်တော်ကတော့ focus ministry မဟုတ်ပါကျွန်တော်စီးစလောက် draft ရထားပါပြီcyber law ပေါ်ထွန်းလာပြီဆိုရင်ဒီ telecom law ကိုလည်းပို့ပြီးတော့သူကလည်းသူရဲ့အခန့်ငယ်တော့ social ကိုရှိပါတယ်။
social ကဒီအဲ့ဒီအချိန်မှာ override ဖြစ်သွားမယ်တ
ော့ override ဖြစ်မယ် close ဒီပါနေမှာပါ။ lawyer စီမှာလည်းကျွန်တော်တို့ဘာလုပ်ထားလဲဆိုတော့ကျွန်တော်တို့အစိုးရလက်ထက်မှာလုပ်ထားတာပါ။66ကားကြီးကိုအရင်ကထက်မှာပြင်းထန်အောင်လုပ်ထားပါတယ်။ billable ဖြစ်အောင်ပေါ့။အမှန်ခံပေးလို့ရတယ်။အရင်ကဆိုရင်တော့အဲ့ဒါနဲ့ဆွဲလိုက်တာနဲ့ချက်ချင်းဖမ်းလို့ရပါတယ်။အခုအဲ့လိုမရတော့ဘူးခင်ဗျာ။နောက်တစ်ခုက third party ကဆွေးလို့ရပါတယ်အရင်ကဆိုရင်ဟိုလူကြီးတယောက်ကိုတရားဆွေးရင်နောက်တယောက်ကဆွေးလို့ရတယ်အခုအဲ့လိုမဟုတ်တော့ပါဘူးတရားဆွေးခံရတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမှဆွေးရပါတယ်အဲ့ဒီနှစ်ချက်ဟာကျွန်တော်ရဲ့အောင်မြင်မှုပါပဲခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံတကာကဝေဖန်နေတယ်ဥပမာပဋိပက္ခဖြစ်နေတဲ့ဒေတာတွေ
အချင
်းဒေတာတို့ကချင်ပြည်နယ်တို့ရခိုင်ပြည်နယ်တို့ပေါ့အဲ့ဒီကိုသတင်းသမားတွေတွားယူတဲ့အခါမှာလူကြုံရေးအရာဆိုပြီးတော့နောက်ကနေလူကြုံရေးပေးရအ
ဲ့ဒီ
လူကြုံရေးပေးရတဲ့ကြိုင်နဲ့ဟိုဒီကိုအင်တာဗျူးလုပ်မယ်လို့ကိုတွေ့မဲ့လူကလူကြုံရေးပါတဲ့အခါကျတော့တကယ်အချင်းအမှန်ပေါ့နော်ဒီဒေတာရဲ့ဒီ ground situation အခြေအနေအနေအထားကိုဟိုမပြောရဲမဆိုရဲဖြစ်တယ်ဆိုပြီးတော့ဟိုအများအမ်းလူတို့ complaint လုပ်တာတွေရှိပါတ
ယ်ဟုတ်ကဲ့
လွတ်လွတ်လပ်လပ်ဟိုသတင်းသမားတွေကိုပေးသွားခွင့်ပေါ့လေအဲ့ဒါမျိုးအခြေအနေနဲ့ပတ်သက်လို့ဟိုဝန်ကြီးနေနဲ့ဘယ်လိုများမှတ်ချက်ပေးကြမှာလဲရှင်
။လူယူရေးသမားတွေပါတဲ့အခါမှာ interview ရင်းနည်းနည်းဟိုလူက nervous ဖြစ်တာတော့အဲ့ဒါတော့ကျွန်တော်လည်းတူဟုပါခင်ဗျာ။အဲဟိုဟာသာမန်လူတွေမပြောပါနဲ့ကျွန်တော်တို့သတင်းသမားဘဝဆိုရင်အစိုးရအရာကြီးကြီးတွေလေကျွန်တော်ဆိုရင်တချို့ဆိုပြောဘူးလေဟာခင်ဗျာဒီ cassette ကြီးကိုဟောမလုပ်ပါနဲ့ကျွန်တော်ရင်ခုန်လုံးလို့ပါဆိုပြီးတော့အဲ့ဒါတော့နားလေပါခင်ဗျာ။သို့သောအဲ့လိုအကာအကွယ်တို့ဟာမပါဘဲနဲ့ဒီတိုင်းလှုပ်ဖို့ကတော့လုံးဝမဖြစ်နိုင်ကြပါအနေထားအရဒီ gadget တို့ပဲလွှတ်နိုင်ပါတယ်အဲ့ဒါကိုတော့နားလည်ပြဖို့လိုပါတယ်ကျွန်တော်ကလုံချုံရေးရလုံချုံရေးရလို့ပြောတဲ့အခါမှာတချို့ကပါတင်ဆိုတော့တခုကိုဖုန်းကွေထားခြင်းလို့ပေါ့ကာဗရတ်လုတ်ခြင်းလို့ဆိုပြီးတော့ကျွန်တော်တို့တချို့ပုံဝင်လေးမေးကြပါတယ်အဲ့ဒါဟာလုံးဝမဟုတ်ပါဘူးခင်ဗျာဘာလို့ဆိုတော့ဒီအထူးသဖြင့်ရခိုင်ဖက်ပါရခိုင်ဖက်မှာဒီအာစာကဒီဟိုဟာတွေလက်လုံဘုံတွေပါတယ်လုံဖို့စင်နှန်းနေကြည်ကြည်ပြန်ပြန်ပေးခဲ့ပါတယ်ပေးခဲ့ပါတယ်တော်တော်များများလုတ်ခဲ့ပါတယ်ဒါလည်းသိခဲ့တဲ့ကိစ္စမဟုတ်ဘူးခင်ဗျာသူတို့ကပဲမန္တလေးဈေးရှုံမှာတယောက်ဆိုရင်အဲ့ဒီဟာအဲ့ဒီဟာကို YouTube မှာတွေ့လို့တဲ့အဲ့အစားကတင်ထားတဲ့ဟာတွေပါတွေ့လို့ဆိုပြောပါဘူး mind လို့ခွဲတာပေါ့လေ။တော့ကျွန်တော်တို့မှလည်းအခက်ခဲကပါရှိတယ်ဆိုတော့လုံခြုံရေးကိုစိုးရင်ရတယ်တခုပြီးနောက်တစ်ခုကသွားရေးလာရေးရှိပါခင် logistic problems တွေရှိတယ်အဲ့ဒါကိုလည်းတက်ဆိုင်ရာသတင်းသမားကိုပဲကျွန်တော်တို့ကကုန်ပြည့်စည်ရခံခိုင်းပါတယ်အဲ့ဒါကိုလည်းတချို့ complaint တွေလာကြပါတယ်ကျွန်တော်ချမ်းမမချမ်းသာတာဒါအရင်ရခိုင်တို့ပါလို့ဆိုတော့သွားရေးလာရေးခက်ပါတယ်လေရင်နဲ့သွားရတယ်တချို့နေဆိုချော်ပါတွေနဲ့သွားရတယ် helicopter တွေသွားရတယ်အခက်ခဲရှိပါတယ်ကျွန်တော်တို့လုံခြုံရေးအခြေအနေတိုးတက်လာတာနဲ့အမျှ access ကပိုကောင်းလာမှာပါလူကြီးအကန့်အသတ်နဲ့လှုပ်ရတာတော့ဒီနားလေပေးပါလို့ပဲမြစ်တိုက်ခင်ကြပါခင်ဗျ။
ဟုတ်ကဲ့ပါ။အဲ့အဲ့ဒီထဲမှာအခုဒီညကိုသူတို့ပြောကြတာပေါ့နော်
မြန်မာ
ညတာပေါ့။
ဟုတ်ကဲ့။
တက်စီတောင်းတဲ့မီဒီယာတွေ
ဟုတ်ပါခင်ဗျ။မ
ရွေးဘူး။
ဟုတ်ပါဟုတ်ပါ။အ
ရင်းအရင်းနဲ့ပတ်သက်တဲ့မီဒီယာတွေပဲပြောတဲ့ခါကျတော့တော်တော်လေးတကယ်တော့ငါဝေဖန်ည
ဟုတ်ပါဟုတ်ပါလေ
ဟုတ်ပ
ါဟုတ်ပါခင်ဗျ။အဲ
့ဒါလည်းပတ်သက်လို့ညီညီတို့များပြော
ကြပါလိမ့်ရှင်။အဲ့ဒါလေးဟိုမစ်အင်တာပရီတေးရှင်းလို့ကျွန်တော်ထင်ပါတယ်။တချို့လေးဒီ out of context ပေါ့လေကျွန်တော်ပြောတာဒီဟာတခွန်းပဲထုံထုံလိုက်ပါတယ်။အဲ့ဒါကရှင်ကိစ္စနဲ့ပတ်သက်တာပါခင်ဗျ။ကရှင်က conflict ကongoing ပေါ့အခုတည်းဖြစ်နေတော့မယ်အလူကစိတ်အကန့်အသတ်လုပ်ရပါတယ်လွတ်တက်ဟာပါမှန်ပါတယ်ခင်ဗျာအနောက်ဥရောပနိုင်ငံတွေ EU တို့ဘာတို့ကဒီ financial assistance တော်တော်ပို့ပေးပါတယ်ဒါပေမဲ့ physically ပို့ပြီးတော့ involve ဖြစ်နေတာတရုတ်ပြည်ဟာအဲ့ဒါကတော့ညင်လို့မရပါဘူးကျွန်တော်လည်းကီလိုမီတာ2000ကျော်ဆက်သွေနေတဲ့ဟာသူတို့မှတော့ပို့ပြီးတော့ concern ရှိမယ်ထင်ပါတယ်ကျွန်တော်နားလေသလောက်အင်းကြီးပါချင်းဟာကိုယ်အင်းကြီးနိုင်ငံရဲ့အင်းကြီးချင်းအိမ်တိမ်ရဲ့လုံခြုံမှုနဲ့ဟိုဟာကိုတည်ငြိမ်မှုကိုပို့လိုလားလိမ့်မယ်လို့ကျွန်တော်ယူဆဆိုထင်ပါတယ်အဝေးကနေလေလူဆက်ကျွန်တော်အဲ့ဒါဥရောပကအကူအညီတွေကိုကျွန်တော်ဟိုမှာဖြစ်လို့ပြောတာမဟုတ်ပါဘူး။ကျွန်တော်အရင်တန်ဖိုးထားပါတယ်။တန်ဖိုးထားပါတယ်။ဒါပေမဲ့ပါဝင်ချင်းပါဝင်ပုံချင်းပတ်သက်နေပုံချင်းကြားလိုက်ရင်တရုတ်ကပိုကြီးမှာပါတယ်။ဂျပန်ဆိုလည်းအဲ့လိုပါ။ဒါကသူ့မှာစီးပွားရေး interest ရှိဂျပန်။သူတို့ကဆိုလို့ဂျပန်ဆန်မကြီးကိုဆက်သက်ကိုကျွန်တော်စီစဉ်ပေးရပါတယ်။ဒါကသူ့မှာ special interest ရှိတယ်။ပြီးကျွန်တော်နဲ့လည်းသမိုင်းကြောင်းအများလည်းအများကြီးရှိပါတယ်။သူကျွန်တော်ရဲ့ target audience ဟာအဲ့ဒီခရီးစဉ်အတွက်ဆိုရင်တော့တရုတ်နဲ့အဲ့ဒါကိုကျွန်တော်ပြောခဲ့တာပါ။ပြီး media သမားကျွန်တော်အားလုံးကမဆိုလိုပါခင်ဗျာ။တချို့ကတည်း peace channel တွေကျွန်တော်တချို့ကပြောမရှိဘူးဆိုတာပြောတယ်။ peace channel ဆိုတာဒီဟာကိုပြဿနာကိုပို့ပြီးတော့ဟို highlight မလုပ်ပြနေပေါ့လေအဲ့ဒါကိုပြောတာပါတစ်ဖက်သက်ဖုံးကွေဖို့ကာဗရာလုပ်ဖို့တကယ်စနေတကျလေ့ကျင့်ထားတဲ့ဟိုဟာတွေတော့ကျွန်တော်ထင်ပါတယ်သဘောပေါက်လိမ့်မယ်ထင်ပါနားလည်လိမ့်မယ်ထင်ပါတယ်တချို့ကလည်းအဲ့လိုပြောကြပါတယ်ကျွန်တော်ဟိုအသုံးနှုံးများဟိုဟာဖြစ်နေလားတော့မသိဘူးအဲ့ဒါဆိုလိုတာကတော့ဟိုအင်္ဂလိပ်လိုရေးလိုက်တာပါကျွန်တော်အဲ့ဒါကိုဘာသာပြန်လိုက်တာပေါ့လေဆိုအင်္ဂလိပ်ကတော့ပို့လွေတာပေါ့ fuel and flame ဒါ fuel and send the flame ဆိုပြီးတော့ဟောရေးလိုက်တာပါအဲ့ဒီကတော့ပြဿနာကိုကြီးထောက်ဖို့ဟာတဲ့
ဒီလိုဖြစ်နေတော့အားလုံးကိုလွှဲချင်ပါခင်ဗျာဖြစ်နေအားလုံးမပြောတာအကန့်အသတ်တွေရှိတယ်တော်ရလာရဲ့အကန့်အသတ်ရှိတယ်လုံကျွေးအကန့်အသတ်ရှိတယ်အဲ့ဒါကြောင့်နောက်တစ်ဖြည်းဖြည်းတော့လာမှာပါခင်ဗျာညီချင်ရေးတိုးတက်လာတာနဲ့ညာတော့ဖြစ်လာမှာပါခင်ဗျာကျေးဇူးအများကြီးကျေးဇူးတင်ပါခင်ဗျာကျေးဇူးတင်ပါခင်ဗျာဒါကတော့မြန်မာရေးတွေ့ဆုံမိမြန်ကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ 32.40 အပြင်ဒုတိယနာရီဘက်မှာ တိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19.32 နဲ့စနေတနင်္ဂနွေမှာ တိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9 နာရီအစီအစဉ်ပြပြချင်းည 10 နာရီမှာတိုင်းဒိုမီတာ 2532 နဲ့တိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ ခင်ဗျာ တော်ရရှင်တို့ခုလိုက်ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် လက်ရှိထုတ်လွှင့်နေစေလေလိုက်နေအပြင်လိုင်းလက်မီတာ 190 kHz 5.5 တို့ကတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
2008ဖွဲ့စည်းပုံဆိုတာ တမရကာကွယ်ရေးဦးစီးချုပ်အဆက်ဆက် တမရအရာအတူယူကြဖို့ဖန်တီးထားတာမို့
တမရကာတော့တရင်စာဆရာဦးစီးသူအောင်မြင့်ဖြစ်ပါတယ် ပြည်ရင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာပါ ဒါပြင် ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်လည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတာနာကျော်ကအစီအစဉ်တင်ဆက်ထားတာပါမင်္ဂလာပါရှင်
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာပေါ်မှာနားပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတယ်လီဖုန်းနဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုတော့ VOA သောရရှင်ရဲ့အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့စာတို့လေးတွေမှတ်ချက်လေးတွေကိုအရင်ပြောပြပေးချင်ပါတယ်။မေလ9မှာတနင်္ဂနွေညတညမှာထုတ်လွှင့်ပြီးသွားတဲ့အစီအစဉ်ကိုနားထောင်ပြီးတော့အထူးကြိုက်နှစ်သက်ပါတယ်။အမတန်ကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ကိုရွှေနိုင်ဖြစ်ပါတယ်။သူကငါးလောက်ပဲ20ရက်နေကမြန်မာပြည်ကပေးစာများအစီအစဉ်ကိုနောက်တစ်နေ့မှာပြန်နားထောင်တော့တရင်ဌာနတွေတရင ုံးကြောင့်ဖိအားတွေကြောင့်မဟုတ်ဘဲနဲ့မေတ္တာယူနာတန်တွေကြောင့်ငြိမ်းချမ်းပါစေ။များများတင်ပြပေးကြပါကျေးဇူးတင်ပါတယ်ဆိုပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဆက်ဆူထားတဲ့သတင်းလေးတွေအချင်းချင်းဝိုင်းပြီးတော့ဆူတောင်းပေးကြတာတွေကိုသူကပြောလာပါတယ်။ထိုင်ဝင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေးကျေးဇူးပါ။အခုဆိုရင်ရေဒီယိုကနေနားဆင်နေရတာကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီ။အတိုင်းမတိဝမ်းသာမိပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တကြားထုတ်လွှင့်နေခင်ပါရောဆက်ပြောနားဆင်အားပေးရစို့လို့အထူးကျေးဇူးတင်ပါတယ်။ကိုလင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ကြားမှုတွေကိုလည်းရန်နှစ်တက်မိပါတယ်လို့ဆိုလာပါတယ်။ကိုတန့်စင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအပြင်းအပြက်တင်ဆက်ပေးစီခြင်းပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါရဲ့နော်။ဒါနဲ့မျိုးချစ်သူဆိုတဲ့တော်ရရှင်ကျမတို့ကို Facebook Messenger ကနေပြီးတော့လာပြီးတော့လှမ်းပြီးတော့မေးထားတာလေးကိုအခုလေးလိုက်မှမှဖြေချပေးပါရနော် Messenger ကနေပြီးတော့လည်းပြန်ပြီးတော့ပို့လိုက်ပါတယ်ဒီမေးလာတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကို PS Science လောင်းကနေဖမ်းလို့ရတဲ့ line လေးတည်ချင်ပါတယ် Thaicom ကိုဂျိုဒူကပါတဲ့ဟုတ်ကဲ့ Radio အစီအစဉ်လေးကိုစလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျမမသိပါဘူး။ဒါပေမဲ့ကျမတို့ဒီထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်ကိုဂျူရုစလောင်းကဖမ်းနိုင်တဲ့ line ကိုအခုပြောပြပေးချင်ပါသေးတယ်။အဲ့ line ကိုကျမတို့ရဲ့ VOA Burmese Internet ဆိုင်မျက်နှာမှာလည်းကြည့်နိုင်ပါတယ်နော်။ Satellite က Asia Set 7ဖြစ်ပြီးတော့ 105.5 degree east ဖြစ်ပါတယ်။အရှေ့105.5 degree ပါ။ Downlink frequency 4040 MHz 4400 MHz ဖြစ်ပါတယ်။ Sample rate က 26.5 ပါ။ Network ID ရဲ့ video format ပြောရမယ်ဆိုတော့ PAL ဖြစ်ပါတယ်ရှင်။နည်းနည်းလေးကြိုးစားဖမ်းကြည့်ပါအောင်လို့ပြောချင်ပါတယ်เนาะ။အကယ်၍ radio ကိုတသက်ဖမ်းကြည့်နေဆိုရင်ကျွန်တော်တို့စီကိုပြန်ပြောအကြောင်းကြားပါ။ဒီ line number တွေကိုပြန်ပြောရှာပေးကြည့်ပါမယ်။ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှင်ကိုအထူးအစီအစဉ်ရှင်နဲ့အခုဆက်ပြီးတော့မြန်မာသတင်းစစ်လေးတွေနဲ့မိတ်ဆက်ပေးချင်ပါတယ်ရှင်နှစ်30နောက်ကြပြီးတော့မှအခုအဆိုတော်ဖြစ်ရတော့မယ်ဆိုပြီးပြောလာတဲ့သူကတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်တဲ့ဦးအန်ကျွဲဖြစ်ပါတယ်၎င်းနိုင်မှာတွင်ဝင်ဆိုတဲ့ဒေသပြနဲ့ဗလိတ်စ်30 years နှစ်30နောက်ကြပြီးတော့မှဆိုရဲတေးတပြားနှစ်ခုမြန်မာတန်စင်နဲ့ထုတ်လုပ်ဖြန့်ချိလိုက်ပါရင်အဓိကတော့ online ပေါ်မှာရောင်းချတာဖြစ်ပြီးတော့မြန်မာနိုင်ငံမှာတော့သူ့ရဲ့တေးတပြားတွေကိုတရားဝင်ရောင်းချခွင့်ရဖို့လဲကြိုးပမ်းနေသလိုအခုလည်းလက်လန်းမီယာကိုအစမ်းသဘောနဲ့ပေးပြီးတော့နားထောင်နေတယ်လို့လည်းပြောပါတယ်သူကလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကအဆိုတော့ဖြစ်ချင်ခဲ့တာဖြစ်ပြီးတော့အခုနှစ်ပေါင်း30ကြာနောက်ကြပြီးတော့မှဘာလို့တခြင်းတွေကိုသွင်းပစ်ခဲ့တာလဲဆိုတာကိုအခုလိုမျိုးဗီဒီယိုကတစ်ဆင့်သွားရရှင်တွေကိုပြောပြထားပါတယ်။သူရဲ့တခြင်းလေးတွေနဲ့သူပြောပြထားတာလေးတွေကိုနားထောင်ကြည့်ပါအောင်နော
်။ဒီမောင်ဆုံးလုပ်ဖြစ်တဲ့အခွေကတော့ delayed 30 years queen ပေါ့လေ။အဲဒါ2014မှာစပြီးတော့လုပ်ဖြစ်တာပေါ့။ဒုတိယအခွေက၎င်းနိုင်မှာတွင်ဝဲအဲဒီခါကတော့2016မှာလုပ်ဖြစ်တာပေါ့။နှခွေလုံးကတော့ဗမာပြည်ထဲပြန်ပြီးတော့ဒီဝိုင်းနေငှားပြီးတီးခဲ့တာပဲပေါ့အင်းဆိုတာကတော့ဒီဗာဂျီးနီးယားနေအိမ်ကနေပဲ recording လုပ်ထားရဲ့ပြီးတော့ဗမာပြည်ထဲက studio မှာ recording လုပ်ထားတယ်အဲ့နှစ်ခုအဲ့လိုမျိုးပြီးတော့ဟိုမှာဗမာပြည်ထဲမှာပဲ mix down နဲ့ mastering လုပ်ထားပေါ့ဒီအခွေတွေကအကျိုက်ဆုံးသချင်းတွေပြောရမယ်ဆိုရင်အပထမအခွေ belated 30 years ခွင့်မှာကျွန်တော်မြတ်ပန်းခီကိုအကျိုက်ဆုံးပါပဲဘာဖြစ်လို့လဲဆိုတော့မြတ်ပန်းခီကပထမအဦးဆုံးလုပ်ဖြစ်တဲ့တချင်းလို့ပြောရမှာပေါ့1989အဲ့လောက်တည်းကရေးခဲ့တယ်တန်စီနေရှာခဲ့တယ်ပြီးတော့အခုအချိန်ကြာမှ230ကျော်ပြီးတော့မှလုပ်ဖြစ်တဲ့အတွက်မလို့ဒီ title လဲဒီ belated 30 years queen ဆိုပြီးရေးထားတာပေါ့ပြီးတော့ကြိုက်တာကတော့နားထောင်ကြည့်ကြပါအောင်ကျွန်တော်ဘယ်လိုခံစားပြီးရေးထားလဲဆိုတာပေါ့ Now ဒုတိယအကြိုက်ဆုံးကတော့ဒီဒုတိယခွေမှာမြန်မာနိုင်ငံမှာဆိုတဲ့တခြင်းပေါ့အဲ့ဒီတခြင်းကတော့ဒီ2010မှာမှဒီဗာဂျီးနီးယားမှာရေးပြထားပါအဓိကကတော့ဗမာပြည်ကိုလွမ်းတဲ့စိတ်နဲ့လွမ်းပြည်ရေးခဲ့တာပေါ့အဲ့ဒီတခြင်းကနည်းနည်းတော့ရှိတယ်ခင်ဗျာနားထောင်ကြည့်ကြပါခင်ဗျာကျေးဇူးတင်ပါတယ
်အင်းရင်ငယ်သူအရေးအောက်ကောင်းညူကရှောက်ရလမ်းမှာကျွေးလာတဲ့ပန်းခင်လေးရေကျွေးကြည့်ကြောင်းလားကျွေးကြည့်လို့လားစိတ်ကြည့်ခြင်းနဲ့ဆိုင်ရမရွယ်ဘူးကျွေးရန်စိတ်မကူးဘေးနဲ့The night you did not go Won't come but if I can hear you
iTunes Amazon အဲ့ဒီမှာအကုန်လုံးသူစရောင်းနေပါတယ်မြောက်တော့ဖြစ်ရတော့ဒီ streaming ပေါ့လေ download နဲ့ streaming ပေါ့အာ physical CD လဲဝယ်လို့ရပါတယ်ပမာပြည်ထဲမှာကြာတော့အခုဒီပြီးခဲ့တဲ့တစ်ခေါက်ပမာပြည်ပြန်ဒီနှစ်ပေါ့လေအဲ့ဒီခေါက်မှာပမာဒီမြန်မာ music store အဲ့ဒီကဘာမှပြီးတော့လုံးဝဖွင့်လို့မရအောင်အကုန်လုံးဘလော့ခဲ့တယ်အဲ့တော့ဘာမှပြီးတဲ့မှာတတ်တတ်ထပ်လုပ်ထားတယ်အဲ့ဒီကကိုမြန်မာ music store အဲ့ဒီကနေပြီးတော့သူတို့နားထောင်လို့ရပါတယ်ဘာမှပြီးတဲ့ကဝယ်မယ်ဆိုရင်လည်းတော့ခက်တယ်ဒါပြီးတော့ဘာမှပြီးတဲ့မှာအခု ဖြစ်ပြီးပါတယ်ညီမနိုင်ငံအားအားနဲ့ဝေးစားကပါရဲ့ချမ်းသာရှိနေတယ်ညီမနိုင်ငံကိုပြန်လဲရောက်ဖို့မလေးဝတော်ဝါရောက်နေစေဒီရဝတ်ကြီးတန်ရင်ချင်းတွေစစ်တောင်းတို့ထဝတီစီးနေတယ် ကိုယ်မန္တလေးဝိုက်ကိုဟာကာဒီချီရာစစ်ကျွေးနွားနေစေဘာနိုင်ရဲ့ပါအားရဲ့ရောင်ကြီးငငယ်ချင်းတွေရှိနေစေဘာနိုင်ရဲ့ပါအားရဲ့အချစ်အချစ်ဆုံးချစ်သူရှိနေစေ ยาจิตใสจ่อแก่ดีหลอคิดถึงเกียร์เกียร์จินตายเหรอมันบ่ไปแฟชั่นดีสู้ดีเนี่ยอย่าลืมเลยเลยเจ้าจันทร์ตะลุจื้อเลยไสกะดีเด้อ อีวามันไล่ติดยาสกายก็คุมะเกรียงดอมอมใหญ่บุตรมาจะท่องเห็นตะกาก็ป่าวเยไปจะเวนัวดีเซ่ดาวจีดาชูเมียวเฮฮูออบันโกรีเยรีดีเซ่ ပြောင်းချောင်းချင်းပနာချောက်ချောင်းမိတ်ချာပြေးနိုင်ရင်စေအဘေတော့ပြန်လာရမလဲနှစ်30နောက်ကြပြီးတော့မှအစောဖြေးရတာပါဆိုတာရဲ့ဦးရန်ကျေရဲ့တခြင်းတဲ့ပုဂ္ဂိုလ်အမည်ဖြစ်တဲ့တင်ဆက်ပေးလိုက်တာပါနော် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းတော်ရရှိနေပြီဝေဖန်ကြံပေးစာရီ
ချင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကဘေးစံများအစီအစဉ်မှနေပုံနဲ့ဆက်ဆက်ပေးနေရပါဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်ကျင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်ကျွန်တော်တို့ Facebook ဆာမျက်နှာမှာပြန်ပြောင်းနားဆင်လို့ရတယ်လို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြောင်းနားဆင်နိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာကတော့ bambi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်နန်းချမ်းမြေကြပါစေ God I
guess ana you do believe
ဒါကတော့မအီတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။အခုတော့သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်ပင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။သူရဥရှိမန်ရေးတဲ့စာအုပ်ဘာထူးတလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နယ်ကအခုညီတင်ဆက်ထားပါတယ
်။ဒီကနေ့ရဲ့ပိုင်းကဘူချုပ်ကြီးဟောင်းလွှတ်တော်ဦးထောင်ဟောင်းသူရဥရှိမန်ရဲ့ကိုရီးအထုပ်ပတ်တိဆန်ဆန်စောင်းငယ်တုပ်ရေးသားထုတ်ဝေပါတယ်။စောင်းနာမည်ကတော့သူကျွန်တော်နှင့်မြမနိုင်ငံရေးလို့ခေါင်းစဉ်ပေးထားပါတယ်။အထုပ်ပတ်တိဆန်ဆန်ဆိုပေမဲ့ငယ်စဉ်ကလေးကစားတဲ့ဇာတ်လမ်းမျိုးတော့မဟုတ်ပါဘူး။2010ရွေးကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွှတ်တော်မှာသူဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့အချိန်ဒုံဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ပိုင်းသူဖြတ်တန်းရတဲ့နိုင်ငံရေးအခြေအနေတွေပါ။သူရှိကတမတော်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဘူချိုကြီးဟောင်းခင်ညော့ဒီဘူဂျေကြီးဟောင်းထွန်ကြီးတို့လည်းကိုရီးယားထုတ်ပတ်တီတွေရေးသားထုတ်ဝေဘူးတော်မူအခုဆိုအဲ့ဒီစစ်ဘူဟောင်းနေထဲမှာသူရောက်ရှိမှန်းတယောက်လည်းစီးရင်ဝင်သွားခဲ့ပါပြီသူစာအုပ်မှာဘာတွေရေးသားဖော်ပြထားသလဲအဖြစ်မှန်ကဘာတွေလဲဘာတွေထူးခြားသလဲဆိုတာကုတ္တပတ်လိလာတင်ပြသွားပါမယ
်စာအုပ်ထဲမှာ2012ကြားဖြတ်ရွေးကောက်ပွဲအပြီးလွှတ်တော်ထဲမှာဒေါင်ဆန်းစုကြည်နဲ့စာပြီးတွေ့ဆုံမှုကိစ္စတချို့အတူလက်တွဲဆောင်ရွက်ခဲ့ကြဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကြိုးစားခဲ့ကြဖို့ပြည်ခံပြိုးပါတီတွင်အာဏာသိမ်းပွဲကြုံရပြီးပါတီခေါင်းဆောင်အဖြစ်ကနေသူဖယ်ရှားခံခဲ့ရဖို့2015ရွေးကောက်ပွဲဝင်ပြီးရွေးကောက်ပွဲရှုံးနှိမ့်ခဲ့ဖို့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုအာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံနိုင်အောင်သူစီစဉ်ပေးခဲ့ဖို့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအာဏာလွှဲပြောင်းရယူရေးချော့ချော့မွတ်မွတ်ဖြစ်အောင်လွှတ်တော်ဥက္ကဋ္ဌအနေနဲ့သူဆောင်ရွက်ပေးခဲ့ပုံစတာတွေဖော်ပြခဲ့ပါတယ်ဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းဟာသူ့အရင်ရှိကစစ်ဘုတ်ချုပ်ဟောင်းနေလို့ပဲသူလုတ်ခဲ့ကင်ခဲ့တဲ့လုတ်ရက်တွေကိုလုတ်ရက်ကောင်းတွေအဖြစ်ပုံဖော်ကြရမှာတော့တူညီကြပါတယ်ဒါပေမဲ့တကယ်လက်တွေ့အဖြစ်မှန်နဲ့ကွဲလွဲတဲ့အချက်တွေလည်းတွေ့ကြရပါတယ်ဥပမာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ကြိုးပမ်းတဲ့ကိစ္စမျိုးပါစာအုပ်ထဲမှာသူရဥရွှေမန်းကတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လိုခြင်းသည်ဒေါအောင်ဆန်းစုကြည်သူ့အတွက်မဟုတ်ပြည်သူအတွက်နိုင်ငံအတွက်အဓိကဖြစ်သည်ပြည်သူများ၏ဆန္ဒအပေါ်မူတည်ပြီးအခြေခံဥပဒေကိုပြင်ဆင်ခြင်းဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုဖြစ်စဉ်ပုံမိုလျင်မြန်လာနိုင်ခြင်းနိုင်ငံ၏တည်ငြိမ်အေးချမ်းမှုပုံမိုတိုးတက်ကောင်းမွန်လာခြင်းအမျိုးသားပြည်လဲတည်မြဲရေးပုံမိုကောင်းမွန်လာခြင်းဆိုသည့်ရလက်ကောင်းများရရှိမည်ဟုကျွန်တော်အနေဖြင့်ယုံကြည်ခဲ့သည်ဆိုပြီးဖော်ပြခဲ့ပါသည်တကယ်လက်တွေ့အဲ့ဒီအချိန်ကလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ရေးသဘောထား၃မျိုးလောက်ရှိတာတွေ့ရပါတယ်။တစ်မျိုးကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဖြစ်ပြီးဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြုပြင်နေတာပါ။သူရဥရှိမန်းစီယုံထားတဲ့ပြည်ခိုင်ဖြိုးအမတ်အများစုကတော့သူရဥရှိမန်းတမနာဖြစ်နိုင်ရေးအထောက်ခုဖြစ်စေမယ့်အချက်တွေကိုပြင်လို့ပြီးတက်မတော်သားတွေကတော့ဖွဲ့စည်းပုံကိုလုံးဝမပြင်လို့ကြပါဘူး
။အချမ်းမင်းပြောရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာကကွေဦးစည်းချုပ်ကခန့်တဲ့တမရသာအမတ်25ရာခိုင်နှုန်းနဲ့ရွေးကောက်ပွဲမှာအနိုင်ရအောင်လုပ်ပြီးလွှတ်တော်ထဲရောက်လာမဲ့ပြည်ခိုင်မျိုးပါတီအမတ်25ရာခိုင်နှုန်းကျော်ပေါင်းပြီးတမရအပါဝင်အစိုးရအာဏာရယူဖို့ဖန်တီးရေးဆွဲထားတာပါဖွဲ့စည်းပုံမှာတမရကပဲအစိုးရတစ်ဖွဲ့လုံးတိုင်းနယ်ပြည်နယ်တွေကဝင်းကျုံအားလုံးကိုခန့်အပ်တာမို့တမရနေရာအရေးကြီးပါတယ်ဒါကြောင့်တမရဘက်ကအမတ်တွေနဲ့ပြည်ခိုင်မျိုးဘက်ကအမတ်တွေပေါင်းတဲ့အုပ်စုကဘယ်သူ့ကိုတမရတင်မလဲဆိုတဲ့ကိစ္စအရေးကြီးပါတယ်2008ဖွဲ့စည်းပုံဆိုတာတမတော်ကာကွယ်ရေးဦးစီးချုပ်အဆက်ဆက်တမရအရာဒူးယူကြဖို့ဖန်တီးထားတာမို့တမတော်ဘက်ကသာလျှင်တမရဘသူလုပ်မလဲဆိုတာကိုဆုံးဖြတ်ကြမှာပါအတိအပင်ကတော့တမတော်ဟာပြည်မအရာဖြစ်ပြီးပြည်ခိုင်ပြိုးပါတီဆိုတာကတော့တမတော်ကမွေးထုတ်ထားတဲ့တမတော်ဘက်ကလာသူတမရဖြစ်အောင်ဖြစ်စည်းပတ်မိုးပေးရမဲ့ပါတီပုံစံဖြစ်နေလို့ပါပဲနောက်ပိုင်းတမတော်ဘက်ကသူရောက်ရှိမှန်းကိုဖယ်ရှားလိုတဲ့အခါလုံခြုံရေးအရာသုံးပြီးပြောင်ကြကြပါဝင်ခဲ့တာကိုကြည့်ရင်အဲ့ဒီချက်မှန်ကန်ကြောင်းသက်သေအထောက်အထားတစ်ခုဖြစ်မြင်တွေ့နိုင်ကြပါတယ်
ဒါကြောင့်သမရဖြစ်ချင်တယ်လို့အတိအလင်းထုတ်ဖော်ပြောဆိုထားတဲ့သူရဦးရှိမန်းဟာဖွဲ့စည်းပုံပြင်ဆင်တဲ့အခါဘယ်အချက်တွေကိုထည့်သွင်းသုံးသပ်ပါဆိုပြီးတရားဝင်လမ်းညွှန်မှုပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံတော်သမရဒုသမရတွေနဲ့တီထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အတိတ်ဘက်ကတော့တက်မတော်တဲ့ကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေပဲဖြစ်ဖြစ်သမရဒုသမရဝန်ကြီးလှုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခန့်ကျိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ဦးဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်ဆင်ချင်တာသာပြင်နိုင်ခဲ့ရင်သူရဥရွှေမန်းသမရဖြစ်ဖို့လမ်းစပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်နဲ့ပြည်ခန့်ဖြိုးပေါင်းထားတဲ့အစုအဖွဲ့မှာပြည်ခန့်ဖြိုးပါတီဘက်ကဥဆောင်မှုကိုရယူမယ်ဆိုတဲ့သဘောဖြစ်တာကြောင့်တက်မတော်ဘက်ကခါခါတီတီငင်းဆန်ပြီးသူရဥရွှေမန်းကိုစန့်ကျင်တဲ့သဘောထားအဲ့ဒီအချိန်ကလေးကစတင်ခဲ့တာဖြစ်နိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်သမရဖြစ်ချင်တဲ့သူရဥရွှေမန်းသူ့အကြံစီမအောင်မြင်ုံမက2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါဖယ်ရှားခံလိုက်ရပါတယ်။အဲ့ဒီနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးသူရဥရွှေမန်းကသူ့ရဲ့စာအုပ်ထဲမှာမနေ့ပိုင်းမှာရွေးကောက်ပွဲဝင်မဲ့ပြည်ခိုင်ဖြိုးအမတ်လောင်းတွေကိုသူအမှားစကားပြောကြားခဲ့တဲ့အကြောင်းထိုနှစ်ညအုပ်ပိုင်းတွင်လုံခြုံရေးတပ်ဖွဲ့ကပါတီဌာနချုပ်အားသိမ့်ပိုက်စီးနှင်းကပါတီရုံးဝင်တန်းများကိုစူဝေးထိန်ချုပ်လိုက်သည်ဆိုပြီးအတိအလင်းဖော်ပြထားတာတွေ့ရပါတယ်။နောက်စာအုပ်ရဲ့တနေရာမှာရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှချတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အခန်းလေးပါဝင်ပါတယ
်။သူရဦးရှင်မရဲ့စာအုပ်ကိုခြုံငုံကြည့်လိုက်ရင်ဖွဲ့စည်းပုံပြင်ရင်လိုအဖြစ်မှန်နဲ့လွဲနေတဲ့အချက်တွေပါဝင်ပေမဲ့ဒီခံမျိုးပါတီရင်းပြဿနာတတ်မတော်ဘက်ကလုံယုံရေးအရာသုံးပြီးဖြစ်ချင်းတာအာဏာရှင်အငွေအသက်မပြောက်သေးတဲ့နိုင်ငံမှာဗိုလ်ချုပ်ကြီးဟောင်းလွှတ်တော်ဦးထဟောင်းတယောက်တောင်သူ့အသက်အန္တရာယ်လုံခြုံမှုမရှိတာသိနိုင်ပြီးဒုံဆန်းစုကြည်နဲ့ NLD ပါတီအာဏာလွှဲပြောင်းရယူရေးကိစ္စကူညီမှုအတွက်ကိုတော့ချီးယူထိုက်စရာဖတ်ရှုရပါကြောင်းသုံးသပ်ပြပြလိုက်ရပါမယ
်။ဒါတော့သူရဥရှိမန်ကြီးတဲ့အစာအုပ်ဘာထူလဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ဆွေးနွေးထားတဲ့ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ကြရတာပါ။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ
်။ကမ္ဘာအကြီးဆုံးရေကြိုပလဲကြီးကိုနယ်သာလန်နိုင်ငံ The Hague မြို့မှာဗီလန်တီးပြီးရောင်းချမှာပါ။တခြားပလဲတွေလိုလုံးလုံးဝိုင်းဝိုင်းလေးမဟုတ်ဘဲနဲ့အထူးခြားတဲ့ပုံစံရှိနေတဲ့ဒီပလဲကို Sleeping Lion အိမ်နေတဲ့ခြင်သေးလို့နာမည်ပေးထားပါတယ်။အမ်စတာဒမ်ပလဲအဖွဲ့စည်းကနေပြီးရောရောင်းချတာဖြစ်ပြီးတော့ဒီပလဲကိုတစ်ချိန်လုံးကရုရှားဘုရင်မကက်သရင်းသဂရိတ်ကပိုင်ဆိုင်ခဲ့တာဖြစ်ပြီးတော့တရုတ်ပြည်ကရတယ်လို့ယူဆရပါတယ်။ပြီးခဲ့တဲ့ကြာလပင်းတွေတုန်းကရောင်းချခဲ့တာဖြစ်ပြီးတော့နှစ်ပေါင်း240ကျားမှအခုလိုရောင်းချရလဲဖြစ်ပါတယ်။ယူရို3,400ကနေ5,400ကျားတန်ဖို့ရှင်လို့ခန့်မှန်းတွက်ချက်ထားပါတယ်။ပလဲချွန်းကျင်သူဟန်ကိုယူအန်ကတော့လူတွေရဲ့ဖန်တီးမှုမဟုတ်ဘဲနဲ့ဒီပလဲကတဘာဝအတိုင်းဖြစ်ပေါ်လာတာဖြစ်တဲ့အတွက်ထူးခြားပါတယ်လို့ပြောပါရယ်။အမ်စတာဒမ်မြို့ကမှတ်တမ်းတွေအရဒီပလဲကိုအိတ်နေတဲ့ခြင်သေးလို့နာမည်မဲ့ခေါ်ထားပြီးတော့အလေးချိန်598ကာရက်ရှိပါတယ်။လက်ရှိပိုင်ရှင်ကတော့အမ်စတာဒမ်ပလဲအဖွဲ့ကြီးရဲ့ဥက္ကဋ္ဌဟာမန်ဒိုမစီဖြစ်ပြီးတော့တဘာဝရဲ့ထူးခြားတဲ့ပစ္စည်းတစ်ခုဟာကြားထဲမှာရှိနေတယ်လို့ထင်တဲ့အတွက်အခုလိုရောင်းချဖို့ဆုံးဖြတ်လာရလဲဖြစ်တယ်လို့ပြောပါရယ်ရှင်။
နောက်ကိုရီးယားခေါင်းဆောင်ပုံစံမျိုးဝစ်စင်တရုတ်ဆောင်ထားတဲ့ Power 8 ခါ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့နှစ်ဦးတမိုင်းဝင်မတွေ့ဆုံခင်စင်ကာပူနိုင်ငံကိုရောက်နေပါတယ်။သူဟာခရီးသွားဧည့်သည်တွေအလားများတဲ့နေရာတွေကိုသွားရောက်နှုတ်ဆက်တာတွေလှုပ်ဆောင်နေပြီးတော့သူ့လိုမျိုးဒေါ်နယ်ထရမ့်ပုံစံတူဝစ်စင်လာမဲ့ Dennis Allen ကိုလာဆောင်နေတာလည်းဖြစ်ပါတယ်။သူတို့နှစ်ဦးပေါင်းပြီးတော့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံပြစ်ခဲ့ရင်ဟာတာအဖြစ်တယောကြမယ်လို့လည်းကြည့်ရထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့တွေ့မယ်လို့ကြီးရထားပေမဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူတွေကြောင့်တွေ့ဆုံပွဲကိုဖြတ်သိမ်းပစ်ခဲ့ပြီး24နိုင်အတွင်းမှာပဲမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးတွေ့ဆုံပွဲကိုပြန်လုပ်မယ်လို့ပြန်ပြီးတော့ကြေညာခဲ့ပါတယ်ကင်ဂျုံအွန်းပုံစံဝစ်ဆင်ဟန်ဆောင်ထားတဲ့ Howard X ကတော့စင်ကာပူကိုရောက်နေတဲ့အတွက်ပျော်ရွှင်နေပုံရပြီးတော့အင်တာနက်မြန်တာအစားအသောက်တွေကောင်းတာနောက်ပြီးတော့ပတ်စံချမ်းသာတာကလွဲရင်စင်ကာပူကမြောက်ကိုရီးယားမျိုးတော့ပြုံရမ်းနေတူတယ်လို့ပြောပါတယ်ခင်ဗျာ
။ Hey
ကမ္ဘာပေါ်မှာအခြားပါဆုံးသတ္တဝါတို့မျိုးဖြစ်တဲ့မြောက်အမေရိကန်အချူရောင်ပြောင်းဘိုင်ဆန်တကောင်ဆာဗီယန်နိုင်ငံဘဲလ်ဂရိတ်တရိတ်ဆိုင်ရုံမှာမွေးဖွားခဲ့ပါတယ်။ဒီပြောင်ပေါက်လေးကိုဒူဆန်ကားလို့နာမည်ပေးထားပြီးတော့ပြီးခဲ့တဲ့လမ်းလေးတော့ကမွေးဖွားခဲ့ရတယ်ဖြစ်ပါတယ်။အမလေးဖြစ်ပြီးတော့အခုချိန်မှာလမ်းလျှောက်နေနိုင်ပြီးတော့ကျမကြီးလည်းကောင်းတယ်လို့တရိတ်ဆိုင်ရုံဆရာဝန်ကပြောပါတယ်။အမေရိကန်နိုင်ငံပြင်ပဥရောပတိုက်မှာပထမဆုံးမွေးဖွားတဲ့အချူရောင်မြောက်အမေရိကန်ပြောင်းဘိုင်ဆန်ဖြစ်မယ်လို့တရိတ်ဆိုင်ဆရာဝန်ဂျိုးဆက်အီဗက်စ်ကပြောပါတယ်။သူ့ဖေဖြစ်သူဂျိုဗန်ကလည်းပြောင်ပြူကလေးဖြစ်ပြီးတော့အမေရိကန်ပြောင်စုကနေ2009ခုနှစ်မှာတင်သွင်းခဲ့တာပါ။ပြောင်နေတာပုံမှန်ဆိုအမဲအောင်မရှိတာဖြစ်ပြီးတော့အမေရိကန်ဌာနတိုင်းရင်းသားတွေကတော့ပြောင်ပြူကိုကန့်ကောက်ခြင်းလက်ဆောင်နဲ့မျှော်လင့်ချက်အဖြစ်ယုံကြည်ကြပါတယ်။1994ခုနှစ်မှာပြောင်အဖြူအမလေးတကောင်အမေရိကန်ပြောင်စု Wisconsin ပြည်နယ်မှာမွေးဖွားခဲ့တဲ့အချိန်အမေရိကန်ဌာနတိုင်းရင်းသားထောင်ပေါင်းများစွာလာရောက်စုဝေးပြီးတော့ပျော်ပွဲရှင်မွေးဆင်းနေခဲ့ကြပါတယ်။အမေရိကန်ဌာနတိုင်းရင်းသားတွေအတွက်တော့ဂမ်ဘီယာဆန်ဆန်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်သူတို့ကိုအကြောင်းကြားရကောင်းမလားလို့စဉ်းစားနေတဲ့အကြောင်းအက်ဆက်ကပြောပါရရှင
်ဒါကတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေပါနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ
မကြသေးခင်ကပဲတက္ကသိုလ်ဝင်ပြီးစာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်။ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲ။အောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်ကြီးတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတဲ့တော်ဒါရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုလူရင်းတူချင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးဖို့ထားလို့လည်းရပါတယ် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွေးနွေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနေ့ကအင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကတလင်းလာနေမနေ့ပဲအစီအစဉ်တွေကိုထက်လက်ထုတ်လွှင့်နေပါတယ်သောတာရှင်တို့အနေနဲ့ VOE ကိုစာရေးဆက်သွယ်လူကြရင်ဝေဖန်အကြံပေးစာရေးသားပေးဖို့လိုတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီမြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းနေတဲ့စစ်ဆေးရေးမှုတွေမိတာကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ဖြေဆိုမလားဆိုတာဆုံးဖြတ်ဖို့လိုသေးတဲ့ကိစ္စရပ်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ရဲ့ရှေ့နေသူဖြစ်သူရူဒီဂျူလီယာနီကပြောပါတယ်။ဒါပေမဲ့လည်းသူတို့ဥပဒေအကျိုးဆောင်အဖွဲ့အနေနဲ့ကတော့သမရကူမင်းမျက်နှာခွင့်မပြုခြင်းတဲ့သဘောထားပဲပိုရင်းတယ်လို့ပြောပါတယ်။အထူးဆုံးသစ်စေးမှုရောဘတ်မူလာရဲ့မျိုးကွန်းတွေကိုဖြစ်ဆိုခြင်းတဲ့သဘောထားရှိတယ်လို့သမရထရမ့်ကပြောထားတာကြားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအချင်းချောင်းတွေတဲ့အတိုင်းအခွန်တိုးကောက်တာနဲ့တခြားကုန်သွယ်ရေးဆိုင်ရာရည်ကြည်မှုတွေလှုပ်လာမယ်ဆိုရင်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုပယ်ဖျက်ပစ်မယ်လို့ပြောဆိုရကသတိပေးလိုက်ပါတယ်။အမေရိကန်ကုသရေးဝန်ကြီးဝီဘာရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လူဟီရိုရဲ့တရုတ်နိုင်ငံပေကျင်းမြို့မှာတနင်္ဂနွေနေ့နောက်တစ်ကြော့ဆွေးနွေးပွဲပြီးအခုလိုသတိပေးမှုပေါ်ထွက်လာတာပါ။တောင်တိုးပင်လယ်မှာတရုတ်နိုင်ငံကစီးရီးတည်ဆောက်မှုတိုးချဲ့လာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ပြင်းထန်တဲ့ပြည်တွေကစစ်တမောတွေအဲ့ဒီချိန်မှာခုံမောင်းသွားလာမယ်လို့သက်ဆိုင်ရာကာကွယ်ရေးဝန်ကြီးတွေကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းနိုင်ငံကာကွယ်ရေးဝန်ကြီးတွေအဲ့လိုပြောသွားတာပါ။တောင်တိုးပင်လယ်တွင်ပိုက်ဆိုင်မှုငြင်းပွားနေတဲ့ကျွန်းတွေမှာအမေရိကန်ရေတပ်စစ်သည်မော်တွေကုန်မုံတော်လာတာကိုမကြခဏလို့လေ့ရှိပြီးဒါဟာလူလက်စွာရေကြောင်းတော်လာခွင့်ကိုကျင့်သုံးတာဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံ TMN ရေးခင်မှာကြာဆုံးသွားရသူတွေရဲ့မိသားစုဝင်တွေကသူတို့ခံစားရတာတွေကိုအတိမတ်ပြုပေးဖို့နဲ့ဇွန်လရဲ့အရေးခင်ရဲ့အရေးပေါမှုကိုပြန်ပြီးတော့ဆန်းစစ်သုံးသပ်ဖို့29နှစ်မြောက်နှစ်ပတ်လည်နေ့နေ့လာချိန်မှာတရုတ်သမ္မတရှီချင်းဖင်ကိုတိုက်တွန်းလိုက်ကြပါတယ်ခင်ဗျာ။
တင်လှလာနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုခုချောချောသိမ်းကြီးညာတော်တာဖြစ်ပါတယ်။အခုမနဲ့တွေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ VOE ရဲ့တင်လှလာနေမနဲ့ခင်းအစီအစဉ်တွေကိုဒိုင်နိုမီတာ32 40နဲ့50လို့ကနေအတန်ဖွင့်ပေးခဲ့တာပါ။ VOE ကိုနားဆင်အားပေးရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ င်္ဂလာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.